ထိုင်းနိုင်ငံမှာအိုမီကရွန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ပိုများလာပြီးတဲ့နောက်ပြည်ပကဝင်လာသူတွေတီးခြားခွဲနေရေးသတ်မှတ်ချက်ကင်းလွတ်ခွင့်အစီအစဉ်ဆိုင်းငံ့ထားတာကိုတွေးချက်မှာဖြစ်တယ်လို့နောက်ထပ်ကန့်သတ်ချက်အစ်တွေလည်းချမှတ်မယ်လို့ထိုင်းဆိုရာကိုဗစ် -19 ဆိုင်ရာလုပ်ငန်းအဖွဲ့ကဒီကနေ့ပြောပါတယ် Test and Go လို့ခေါ်တဲ့ကိုဗစ်ရှိမရှိစစ်ဆေးပြီးမရှိဘူးဆိုရင်လိုရာသွားလို့ရတဲ့အစီအစဉ်အတွက်ရှောက်လွှာအစ်တွေကိုနောက်ထပ်ကြေညာချက်မထုတ်မချင်းအတည်ပြုဝေးမှာမဟုတ်ဘူးလို့ကိုဗစ် -19 ဆိုင်ရာလုပ်ငန်းအဖွဲ့ပြောခွင့်ရထာဝီဆင်းဝီဆန်ယူတင်းကပြောပါတယ်ဒါပေမဲ့လက်ရှိရှောက်ထားမှုတွေကိုတော့တိကျခွင့်နေဖို့မလိုပဲဇန်နဝါရီလ15ရက်နေ့အထိဝင်ဝင်ပြုသွားမယ်လို့လည်းဆိုပါရယ်။ဒါ့အပြင်ဗန်ကောက်မြို့တော်အပါအဝင်ပြည်နယ်ရှိခုမှာတနင်္ဂနွေကစပြီးစားသောက်ဆိုင်တွေအနေနဲ့အရက်ဘီယာဝိုင်စတဲ့အဖျော်ရမကားတွေကိုည9နာရီအထိပဲရောင်းချရမယ်လို့ကန့်သတ်လိုက်ပါရယ်။ဒီကနေ့မှာနောက်ထပ်ကိုဗစ်ရောဂါကူးစက်သူပေါင်း9500ကျော်ရှိခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေထုတ်ပြန်တာကြောင့်နိုဝင်ဘာလအစောပိုင်းတည်းကဆိုရင်အများဆုံးအရေအတွက်ဖြစ်တယ်လို့ဇန်နဝါရီလ10ရက်နေ့ကရှိခဲ့တဲ့အရေအတွက်ထက်နှစ်ဆပိုများပါရယ်။ဒီတိုင်းဆက်သွားရင်ဒီလောက်ကိုမှတရက်ကိုကူးဆက်သူ3000အထိရောက်သွားနိုင်တယ်လို့ COVID-19 ဆိုင်ရာလုပ်ငန်းအဖွဲ့ပြောခွင့်ရထာဝီဆင်းကပြောပါတယ်